အဲ့ဒီဝိညာဏယုတ်တလန်နဖတ်တဝေဒနာဆိုတဲ့ပရိစ္ဆန်သုတ်ပတ်စကလုံးနဲ့သုံးတာဒီမြတ်ကခန္ဓာ၅ပါးအနေနဲ့သုံးရခန္ဓာ၅ပါးတို့ဤဖြစ်စေလို့ပြောတာဇာတိဆိုတာဖြစ်စေစရာဆိုတာယင်စေမရဏဆိုတာပြည့်စေဒီလောက်တော့သိရမနော်ဇာတိဆိုတာဖြစ်စေစရာဆိုတာယင်စေမရဏဆိုတာပြည့်စေအဲ့ဒါကိုပါဠိလိုဖြစ်စေကိုဥပခဏယင်စေတိစေကိုဘာလို့ခေါ်တော့ထီပြည့်စေကိုဘယ်လို့ဒီတော့သုံးတယ်ဥပချီဘယ်လို့သုံးတာလဲဇာတိဇရာမရဏဆိုတဲ့သဘောတရားဒီဖြစ်စေဥပခဏတိစေယင်စေထီခဏပြည့်စေဘယ်ခဏဒီသုံးမျိုးကိုဇာတိဇရာမရဏလို့ခေါ်တယ်ဘာတွေဘာတွေရဲ့ဖြစ်စေလဲဘာတွေဘာတွေရဲ့တည်စေလဲဘာတွေဘာတွေပြည့်စေလဲဆိုလို့ရှိရဲ့ဒီမှာစကားကို3မျိုးသုံးလို့ရတယ်စကား3မျိုးဘယ်လို3မျိုးလဲဝိညာဏယုတ်သလာယရဏဖတ်တဝေဒနာဆိုတဲ့ဒီ5မျိုးတို့ဤဖြစ်စေယင်စေပြည့်စေဒီလိုသုံးလို့ရတယ်တနည်းခန္ဓာ5ပါးယုံနာတရားတို့ဤဖြစ်စေတည်စေအင်းယင်စေyes ဒီလိုသုံးလို့ရတယ်တနည်းအားဖြင့်ပရမတ္ထတွေကိုတိတိကျကျပြောရမယ်ဆိုလို့ရှိရင်ထိုထိုဘဝဂတိတွေမှာလောကီဝိပန်စေစေရတဲ့ကာမဇယုတ်တို့ဤဖြစ်စေယင်စေပြည့်စေဒါဇာတိရောစရာရောမရဏရောသုံးခုလုံးကိုတစ်ခါသင်ကြုံလိုက်တာဇာတိတော့ဆိုဖြစ်စေခဏဥပခဏဟုတ်စရာစရာတိစေတိခဏကိုပြောတာမရဏစနာပြည့်စေအခုကတော့ဘဝပြည့်စရာဇာတိမှာဇာတိဖြစ်တည်အတွက်ကြောင့်ဒီနေရာမှာဖြစ်စေခဏကိုယူဖြစ်စေဆိုပေမဲ့ဇာတိဆိုပေမဲ့ဇာတိတစ်ခုတည်းကိုယူလို့မရဘူးဒီဇာတိဖြစ်စေဆိုတာဘသူတွေရဲ့ဖြစ်စေလဲဆိုတော့ရှိရဝိညာဏယောသလာယရဏဖတ်တာဝေရဏဒီ5မျိုးတို့ဤဖြစ်စေကိုပြောတာဥပခဏကိုပြောတာပရမတ္ထတွေကိုလည်းပြောမစရလောကီဝိပဿနာ32ပါးစေတသိက်52ပါပြီးမှကာမဇယုတ်အဲ့ဒီစိတ်ရှိခုတို့ရဲ့ဗာလဲဖြစ်စေခဏကိုပြောတာအကုန်လုံးသိမ့်ကျုံလိုက်လို့ရှိရဲ့လောကီဝိပဿနာစေတသိက်ကာမဇယုတ်ဟူသည်တနည်းအားဖြင့်ဝိညာဏယုတ်သလနာဖတ်တဝေဒနာဟူသည်ဗာခန္ဓာကိုပြောတာဥပပတ္တိဘဝခန္ဓာကိုပြောတာပါဠိစကားလုံးနဲ့များနေသည်တို့ကြောင့်သဘောမပေါက်မှဆိုလို့တိတထိုက်ချင်းဝါရများလာရင်ပိုလျှောက်တို့မှသိချတယ်ဒီတော့အတူကောက်လေးမှတ်လိုက်မကောင်းဘူးလားအတူကောက်ဘယ်လိုမှတ်မှာလဲဘဝပစ္စယကုသိုလ်စေရနာအကုသိုလ်စေရနာနှစ်ခုပေါင်း29ပါးသောစေရနာငမဘဝဟုသောကြောင့်ကြောင့်ဇာတိဥပပတ္တိဘဝဆိုတဲ့ခန္ဓာဘဝတို့ဤဖြစ်စေဇာတိသည်မံဘောတိဖြစ်ပေါ်ရဲ့လာဤတခုစီတည်တဲ့သုံးအဲ့ဒီတဲ့တူကားသုံးရှင်တို့လွယ်လေးပဲဘဝပစ္စယကာမဘဝကြောင့်ဇာတိဖြစ်တယ်ဇာတိဇာတိဖြစ်တယ်ဇာတိဆိုတာပြောပြီးပြီခန္ဓာ၅ပါးတို့ဖြစ်စေပါလုံးဇာတိတနေ့ဝိညာဏယုတ်သလာရတော့ဖန္နာဝေဒနာတို့ဖြစ်စေတနေ့ဥပပတ္တိဘဝခန္ဓာတို့ဖြစ်စေဥပပတ္တိဘဝခန္ဓာသာလူဘဝလည်းဥပပတ္တိဘဝပဲနတ်ဘဝလည်းဥပပတ္တိဘဝဗျာမာဘဝလည်းဥပပတ္တိဘဝဥပပတ္တိဘဝအမျိုးစားဘယ်နှပါလို့ပြောခဲ့ပြီတော့မဖတ်တတ်ရင်တော့မတတ်နိုင်ဘူးအဲ့လိုဘဝကြီးကိုပါစတာပါတယ်ဟုတ်လားနေဝသညာနာသညာနာဘုံရောက်ရှိသွားတဲ့ပုံကိုယ်တွေအတွက်အဲ့ဒီနေဝသညာနာသညာနာဘုံရောက်ရှိနေတဲ့ပုဂ္ဂိုလ်တို့ရဲ့ဘဝခန္ဓာကိုပဲလေဒီရပါလေဥပပတ္တိဘဝလို့ခေါ်တယ်ထို့တူပဲအတ္တညာတမုံရရှိသွားတဲ့ပုဂ္ဂိုလ်တို့ကသူတို့ရဲ့ပရိသတ်တွေကိုပဲဒီနေရာမှာပါလေဥပပတ္တိဘဝလို့ဒီနေ့ခေါ်တယ်အဲ့တော့ဥပပတ္တိဘဝဆိုတာလေဘဝကြီး၉ပါးထဲဥပပတ္တိဘဝစိုက်စိုက်ထောက်လိုက်လို့ရှိရင်ကာမဘဝလို့တခုရူပဘဝတို့အရူပဘဝတို့ခုစသည်ပဲဘဝမျိုးစားဘယ်မျိုးရှိနော်၉မျိုးလက်ဝဲဖက်မှာဥစဉ်တော့မြားတယ်ဆိုပြီးမဖတ်ခင်ခဲ့တာပဲရှိတာနော်အဲ့ဒီဘဝတွေကိုလည်းပဲဥစဉ်တော့ရောက်ကြအောင်ပါပဲဒီတော့ဒီမှာဘဝပစ္စယဇာတိဆိုတဲ့စကလုံးထင်းမှာကာမဘဝကြောင့်ဇာတိဖြစ်တယ်ကာမဘဝကြောင့်ဇာတိဖြစ်တယ်ပစ္စုပန်အကြောင်းပုံမျိုးရှိတယ်တဏှာဥပါဒံကာမဘဝတဏှာကြောင့်ဥပါဒံဥပါဒံကြောင့်ကာမဘဝကာမဘဝကြောင့်ဥစဉ်တို့သန္တရာမှာဘာလို့မှာဇာတိဖြစ်မယ်ဇာတိဆိုတာဘာပြောတာဥပပတ္တိဘဝနောက်ထပ်အနာဂတ်မှာရရှိလာမယ့်ဘဝကိုဒီနေရာမှာပါလဲဇာတိလို့ပြောတာနော်ဒီဘဝမှာမိမိတို့လောကမှာကအကြောင်းတရား၃မျိုးရှိတယ်တဏှာဥပါဒါကာမဘဝပါဠိနဲ့သုံးရင်နည်းနည်းခက်နေတယ်မြန်မာလိုပြောမယ်ဆိုရင်တဏှာဆိုတဲ့လိုချင်တတ်မဲ့မှုဥပါဒါဆိုတဲ့ဆွေးလမ်းမှုကာမဘဝဆိုတဲ့ပြုလုပ်မှုသင်္ခါရအဲ့ဒီထဲမှာနောက်ဆုံးဖြစ်တဲ့ကာမဘဝကြောင့်ဘာဖြစ်နော် ဇာတိဖြစ်တယ်အစအနေနဲ့ကြည့်အဲ့ဒီထဲမှာပစ္စုပန်အကြောင်းထဲမှာနောက်ဆုံးဖြစ်သောကာမဘဝနဲ့အနာဂတ်အကျိုးမှာအစအဆုံးဖြစ်သောဇာတိတို့ဤအကြောင်းကိုသူကတစအနေနဲ့ယူထားတာမှန်ပြီနော်အဲ့တော့တဏှာဥပါဒံဘဝဆိုတာကတဏှာလိုချင်တယ်တမဲ့တယ်ဥပါဒံကစွန့်လန်းတယ်ကာမဘဝကပြုတ်လွတ်တာအဲ့ဒီလိုချင်တယ်စွန့်လန်းတယ်ပြုတ်လွတ်တယ်ဆိုတဲ့နေရာပြုတ်လွတ်မှုဆိုတဲ့ပစ္စုပန်အကြောင်းတရားချောင်းနောက်ထပ်အနာဂတ်မှာပါတိဘဝခန္ဓာဆိုတဲ့အသိကိုပါလေရလာတာအဲ့ဒီမှာဖြစ်စိတ်ခဏကိုပဲနေဘာလို့ခေါ်တော့ဇာတိလို့ပြောတယ်ဇာတိရတဲ့ပုဂ္ဂိုလ်တိုင်းအတွက်နောက်မှာပါလာမှာဇရာနဲ့မရဏဆိုတာတည့်ရလာမယ်ဒီတော့ဒီမှာအကျင့်အပြည့်ဒီလောက်ပဲမှတ်ထားလိုက်အနဲ့ပြည့်တဲ့အခါမှာဘဝပစ္စယလောကီကုသိုလ်စေရနာ29ခုအကုသိုလ်စေရနာ12ခုအဲ့ဒီ29ပါးသောကာမဘဝဟူသောစေရနာကြောင့်ဒါပဲဇာတိဥပပတ္တိဘဝခန္ဓာတို့ဤဖြည့်စေဥပတိမံဘောတိဖြည့်ပေါ်ရလာရဤပြည့်ကြအောင်ဘဝပစ္စယလောကီကုသိုလ်စေရနာ29ပါးအကုသိုလ်စေရနာ12ပါးပေါင်း29ပါးဟူသောကာမဘဝကြောင့်ဇာတိဥပပတ္တိဘဝခန္ဓာတို့ဤဖြစ်ချင်းသည်မံဘဝတိဖြစ်ပေါ်ရဲ့လာ၏အဲ့ဒီလိုဘဝဆိုတဲ့အမည်မပါဘဲနဲ့ ਪਰ မတ္ထသက်သက်နဲ့ပြည့်ကြအောင်ဇာဘဝပစ္စယလောကီကုသိုလ်စေရနာ29ပါးအကုသိုလ်စေရနာ12ပါးဟူသောအကြောင်းကြောင့်ဇာတိထိုထိုဘဝဂတိတော်၌လောကီဝိဘက်ဆိုင်စေတသိက်ကာမဇရုပ်တို့ဤဖြစ်ရှင်းသည်မံဘဝတိဖြစ်၏ပရမတ္ထသက်သက်နဲ့ဒီနေ့ဖြစ်ပါမှအပြင်ကြည့်ရင်ဘဝကြောင့်ဇာတိဖြစ်တယ်ဒီဘဝပြည့်စုံရမှာပါတယ်ဘဝဒီပါဘဝတော့ကာမဘဝဇာတိလို့ဆိုပေမဲ့တကယ်ကြဒီဇာတိဒီပါဘဝတော့ဥပပတ္တိဘဝဥပပတ္တိဘဝခန္ဓာတို့ဤဒါဖြစ်စေဥပဒီလောက်ပဲမှတ်တာခဲ့အောက်မှာဆက်မယ်ဘဝနှစ်ခုအထူးဆက်ပါပါရှင်းနေပြီဒီတော့ဤဒီဘဝပစ္စယဇာတိနာမှာတတိထားခဲ့ဘဝကဒီရှင်းစွန်အဝိဇ္ဇာသင်္ခါရကအတိတ်နောက်ဆုံးဇာတိဇရာမရဏကအနာကအလေးမှရှိနေတဲ့ဝိညာဉ်အစအခုနောက်ဆုံးကာမဘဝတိုင်ဟော၈ပါးကပစ္စုပန်အဲ့ဒီဒီမှာဝိညာဉ်နာယုတ်တာနာဖတ်တာဝေဒနာဆိုတဲ့ရှင်း၅ပါးကပစ္စုပန်အကျိုးသက်သက်နောက်ကလာတဲ့တဏှာဥပါဒံဘဝဆိုတဲ့၃ပါးကပစ္စုပန်အကြောင်းလို့ခေါ်တယ်အဲ့ဒီပစ္စုပန်အကြောင်း၃ပါးမှာနောက်ဆုံးဖြစ်တဲ့အမဘဝကြောင့်နောက်ကအနာဂတ်ဘဝမှာရရှိလာမယ့်ဇာတိဆိုတဲ့သဘောတရားဖြစ်ပေါ်လာတယ်ဒီနှစ်ခုပစ္စုပန်အကြောင်း၅ပါးထဲမှာနောက်ဆုံးဖြစ်သောကာမဘဝနဲ့အနာဂတ်အကျိုးထဲမှာပါဝင်သောဇာတိတို့၏အကြောင်းကိုဘာလို့ခေါ်တာလဲအစအနေနဲ့ပါလေတစအနေနဲ့အဲ့လိုသိတမ်းယူပါတယ်ဒါပဲရှိတယ်ကာလကွာသွားတယ်ပေါ့လွာကွာထတဲ့ကံမှာလည်းဒီရပဲအကုန်လုံးကွာတော့အောင်ကဲနောက်တစ်ခုဆက်မယ်ဇာတိပစ္စယဇရာမရဏဘောကပရိဒေဝဒုက္ခဒေါမနသူပါယတာသံဘဝတိအဲ့ဒါမှဇာတိကြောင့်ဇရာမရဏဘောကပရိဒေဝဒုက္ခဒေါမနသာဥပါယတာတို့ဖြစ်ကြတယ်လို့ဒီလိုသုံးထားတယ်အဲ့ဒီမှာဇရာမရဏနောက်မှာအောက်ကကောမာလေးပါထားတယ်ပြီးမှဘောကပရိဒေဝအကျိုးတရားအလုံး9မျိုးရှိတယ်ဇာတိကြောင့်ဖြစ်နေသောအကျိုးတရားသည်ခုနှစ်မျိုးရှိတယ်။ဇရာယေ၊မရဏယေ၊ပြီးမှဘောဂယေ၊ပရိဒေဝယေ၊ဒုက္ခယေ၊ဒေါမနတယေ၊ဥပါယတာ။အဲ့ဒီထင်းမှာဇရာမရဏသည်ဇာတိဖြစ်တဲ့ပုဂ္ဂိုလ်တိုင်းမောက္ခတည်းအခြင်းရရှိလာမည်အကျိုးရင်းလို့ပြောတာ။နောက်ကဇရာမရဏရရင်မဟုတ်ဘူး။နောက်အကျိုးဆက်အနေနဲ့ရပိုင်ခွင့်ရှိတဲ့တရားတွေကဘယ်သူတွေဖြစ်လာနိုင်သေးလဲ။ဘောဂ၊ပရိဒေဝ၊ဒုက္ခ၊ဒေါမနတ၊ဥပါယတာဒီတရားတွေလည်းဖြစ်လာနိုင်တယ်။ဒါပေမဲ့ဇာတိရရှိတဲ့ပုဂ္ဂိုလ်တိုင်းမှာအမြဲတမ်းရမယ့်တရားကသရမရဏကသိချတယ်။သောကပရိဒေဝစသည်ကတော့တချို့ပုဂ္ဂိုလ်မှာဖြစ်တယ်တချို့ပုဂ္ဂိုလ်မှာမဖြစ်ဘူးနော်။ဇာတိရရှိပြီးတော့ မကြမီသခဘဝခုသွားတဲ့သေသွားတဲ့ပုဂ္ဂိုလ်ရှိမှသူတို့မှာသောကပရိဒေါဖြစ်เสียရှိသေးလားမရှိဘူးပြမဘုံရောက်ရှိနေတဲ့ပြမကြီးမှာသောကပရိဒေါအစားရှိသေးလို့လားမရှိတော့ဘူးအဲ့တော့ဇာတိကြောင့်သရမရဏဆိုတာ30ဘုံဘယ်ဘုံရောက်ရောက်အကောင်လုံးပုဂ္ဂိုလ်နဲ့တရားဝါတိုင်းမှာဇာတိကြောင့်သရမရဏဖြစ်တဲ့ဒါကြောင့်သရမရဏသည်ဇာတိမုတ်ရှအကျိုးရင်သောကပရိဒေဝစသည်၅ပါးကားတော့အကျိုးဆက်နေနဲ့ဖြစ်တဲ့တဲ့တရားမှဖြစ်တဲ့မဖြစ်တဲ့တရားမှမဖြစ်ဘူးအကျိုးဆက်ကိုဒီနေရာမှာပရိစ္ဆာသုံးပါးထင်မှာအင်္ဂါဖြင့်ဘာကြောင့်မရေတွက်တာလဲဆိုလို့ရှိရင်ဇာတိဤမုတ်ချမဟုတ်အကျိုးဆက်မြတ်တာဖြစ်တဲ့တို့ကြောင့်သောကပရိဒေဝစသည်၅ပါးတို့ကိုပရိစ္ဆာသုံးပါးအင်္ဂါထင်မှာမထည့်ဘူးကြံတဲ့သရမရဏကိုသာလဲပရိစ္ဆာသုံးပါးအင်္ဂါထင်မှာထည့်ပြီးတော့ဘယ်နှပါးတွေ့ရတော့ဆယ်နှစ်ပါးနည်းနည်းရေတွေ့ရတယ်ကိုင်အားလုံးညီတူဆက်ပြီးတော့ဖိုက်ကြပါဇာတိကြောင့်ပေါ်မှာဇာတိတုံကထိုတော်ဘဝဂတိတော်၌လောကီကိဗ္ဗစိုက်စေတဲ့ကမ္မစာယုတ်တို့ဤတနည်းဥပပါတိဘဝခန္ဓာတို့ဖြစ်ရှင်ဥပဒီလိုသုံးထားတယ်ဒီမှာကြဥပပါတိဘဝခန္ဓာတို့ယင်ခြင်းချီရှေ့ကတော့အကောင်လုံးပါတယ်လောကီကိဗ္ဗစိုက်စေတဲ့ယုတ်ကမ္မစာယုတ်လို့ဒီလိုသုံးတယ်အဲ့ဒါကိုပရိစ္ဆာသုံးပါးကိုယ်နဲ့သုံးမယ်ဆိုလို့ရှိရင်ဝိညာဏယုတ်သလနာဖသဝေဒနာတို့ဤယင်ခြင်းချီဒီလိုသုံးတာတနည်းအားဖြင့်ဆိုတော့အတော်ကားသုံးရှင်ခန္ဓာ၅ပါးတို့ဤယင်ခြင်းဒါပဲရှိတာအောက်ဆက်ပါပါတရဝါတို့ဤမရဏဟုတ်သည အောင်မသွားနဲ့အောင်ဟောပဲစာမျက်နှာပြန်လာဒီမှာနည်းနည်းပြောရမယ်အတိတ်ပြရှင်းရအောင်ဇာတိစရာမရဏတောကပရိဒေဝဒေါမနာသဥပါယနာဇာတိကစပြီးတော့တွက်လို့တော့ရှိရင်ဇာတိစရာမရဏတောကပရိဒေဝဒုက္ခဒေါမနာသဥပါဒအကောင်လုံးရှင်းမျိုးအဲ့ဒီဒီမှာဇာတိဆိုတာဖြစ်စေဖြစ်ခြင်းဥပခဏစရာဆိုတာယင်စေယင်ခြင်းထိခဏမရဏဆိုတာပြည့်စေပြင်ခြင်းပြည့်စီခြင်းပင်ခဏဘာရဲ့ပြည့်စီတာလဲဘာရဲ့ယင်နေတာလဲဘာတွေရဲ့ဘာလဲဖြစ်တယ်လဲဆိုရင်ခန္ဓာ၅ပါးတို့ဖြစ်တာယင်တာပြည့်တာလို့ပြောတာပရိစ္ဆာသုံးပါးစကလုံးနဲ့ပြောရင်ဝိညာဏနာယသလယရဏဖသဝေဒနာဆိုတဲ့ဒီ၅ပါးဤဖြစ်စေကိုဇာတိယင်စေကိုစရာပြည့်စေကိုမရဏနဲ့သူကဒီလိုသုံးထားတာအဲဒီလိုစကလုံးသုံးထားတာဒီစကလုံးကိုကြည့်တဲ့အခါမှာ စာတိတို့စရာတို့မရဏတို့ဆိုတာဖြစ်ခြင်းခဏလေးကိုကြည့်ပြီးတော့စာတိအနေနဲ့သုံးလိုက်တာယင်စိတ်ခဏကိုကြည့်ပြီးတော့စရာအနေနဲ့သုံးလိုက်တာပျက်စီးတဲ့ပင်ခဏကိုကြည့်ပြီးတော့ဗာလဲမရဏအနေနဲ့သုံးလိုက်တာတန်ယောကသူတို့ကိုတက်ရဲ့ဒီတိုင်းပြောရတာကခက်နေတယ်ဒါတော့ဗာတည်းရဲ့ပျက်စီးတာလဲဆိုလို့ရှိရခန္ဓာ၅ပါးတွေပျက်စီးတယ်ခန္ဓာ၅ပါးတွေတည်နေတယ်ခန္ဓာ၅ပါးတွေဖြစ်တယ်ဒီလိုတော့ပရိစ္ဆာသုံးပါးစကလုံးနဲ့ပြောရမယ်ဆိုလို့ရှိရင်ဝိညာဏနာယောသလာယရဏဖသဝေရဏဒီ၅မျိုးတို့ရဲ့ဖြစ်စေဒီ၅မျိုးတို့ရဲ့ယင်စေအဲ့ဒီ၅မျိုးတို့ဤပျက်စီးခြင်းဟုတ်လားဖြစ်စေယင်စေပျက်စီးစေဘာကြောင့်တရားကိုထပ်ပြောနေရတာလဲဆိုလို့ရှိရင်ဒီဓမ္မမစ္စပရိသတ်တို့ရဲ့လက်ထက်မှာပရိစ္ဆာသမုပ္ပါဟုတ်လားမောဟစေဝံကြီးဆိုတာရှိတယ်နော်အဲ့ဒီမောဟစေဝံကြီးအရာနော်120ဆိုတာမပါဘူးလားပါတယ်ပါတဲ့စာတော့ဘင်္ဂ12ပါပဲရှိတယ်။ဘာဖြစ်လို့120ကိုသုံးရတာလဲ။20ဖြစ်လာတာလဲမေခွန်းထုတ်เสียရှိတယ်နော်။မေခွန်းထုတ်เสียရှိတယ်။120ဖြစ်ပုံလေးကိုပြောပြမယ်။အတိုက်ဘာသူနဲ့ဘာသူတော့အဝိဇ္ဇာနဲ့တန်ခါရပစ္စုပန်ဝိညာဏနယောသလာယရဏဖသဝေရဏတဏဥပါဒာကာမဘဝဘယ်နှပါတော့10ပါအဲ့ဒီရှိပါမှာပြစ္ဆုပန်ကိုတော့နှစ်ပိုင်းခွဲလိုက်အကျိုးပြစ္ဆုပန်အကြောင်းပြစ္ဆုပန်အကျိုးပြစ္ဆုပန်သည်ဝိညာဏနယောသလာယရဏဖသဝေရဏဒါကိုဘာလို့ခေါ်တော့အကျိုးပြစ္ဆုပန်အကြောင်းပြစ္ဆုပန်ကတဏှာဥပါဒံကာမဘဝပြစ္ဆုပန်ကိုဘယ်နှပိုင်းခွဲရမှာတော့နှစ်ပိုင်းခွဲလိုက်အကျိုးနဲ့အကြောင်းနှစ်ပိုင်းခွဲလိုက်နှလုံးခွာလိုက်ပြီးမှနောက်ကလာမယ့်အနာဂတ်အတွက်ပါလေဇာတိစရာမရဏသာတိတကုသရာမရဏတကုနှစ်ခုတည်းပဲအဲ့တော့အကောင်လုံးမှာ10ပါးရှိတယ်အဲ့ဒီ10ပါးထဲကအချင်းရ20ယူတဲ့အခါမှာဘယ်လိုယူရမှာလဲဆိုဒီနေရာမှာဇွေဇွာဖြစ်တတ်တယ်နော်နောက်ဆုံးအနာဂတ်ကိုစပြောလိုက်မယ်သုံးမောက်အတိတ်ကစပြောမှာလားဥစဉ်တော့အဝိဇ္ဇာသင်္ခါရကစသည်လားတဲ့အတိတ်ကန္တာထဲမှာအဝိဇ္ဇာနဲ့သင်္ခါရနှစ်ခုပဲပြားထားတယ်နော်အဲ့ဒါပါလေအကြောင်းလားအကျိုးလား
အကြောင်းပါဏာနာပစ္စုပန်အကြောင်းထဲမှာနှမ်းပြီးတော့ကြည်လိုက်ဘယ်သူနဲ့ဘယ်သူရှိတော့တဏှာဥပါဒံကာမဘဝပင်ပါတော့3ပါးပြန်ပြောမယ်အတိတ်အကြောင်းကွယ်တဲ့မှာဘာနဲ့ပါရှိတော့အဝိဇ္ဇာနဲ့သင်္ခါရပစ္စုပန်အကြောင်းကွယ်တဲ့မှာပါရှိတော့တဏှာဥပါဒာကာမဘဝအဲ့ဒီတဲ့မှာအဝိဇ္ဇာဆိုတာတေကိုကောင်းရင်ပါတော့မောဟနော်အဝိဇ္ဇာဆိုတာတေကောင်းရင်မောဟသင်္ခါရဆိုတာတေကောင်းရင်စေရဏတော့ပါတယ်နော်ဒါအတိတ်ကြောင့်ထင်မှာပါတာမောဟနဲ့စေတနာရရတယ်။ဟောပဲပြစ္ဆုပန်ကြောင့်ထင်မှာပါလာတဲ့တဏှာဥပါဒံကာမဘဝကိုကြည်လိုက်။တဏှာဆိုတာတယောကောင်းရင်လောဘ။ဥပါဒံဆိုတာတယောကောင်းရင်တဏှာနဲ့ဒိဋ္ဌိ။ကာမဥပါဒံဒိဋ္ဌိဥပါဒံသီလဥပါဒံအတ္တဝါဥပါဒံလေ။ဟုတ်မလား။ဥပါဒံဆိုတာတယောကောင်းရင်တဏှာနဲ့ဒိဋ္ဌိ။နောက်ကကာမဘဝဆိုတာတယောကောင်းရင်စေတနာ။ဟောပါလေနော်။ကဲအဲ့ဒီလိုဆိုပြောတော့မယ်။အကြောင်းတရားနှစ်ခုကိုရှင်းလေးပုတ်လိုက်။ဟောကအတိတ်အကြောင်းကဘယ်နှခုပါနေတော့နှစ်ခု။ပြစ္ဆုတ်ပိုင်းအကြောင်းက3ခု။နှစ်ခုပေါင်းမှဘာဖြစ်နေတော့5ခုကိုရတယ်။အဲ့ဒီ5ခုကတစ်ခုနဲ့တစ်ခုဆွေမျိုးတွေဆက်ဆက်နေတယ်နော်။ဒါအလုံးပါဠိတော်ထဲမှာဥပမာနဲ့ပြတယ်။ဘယ်လိုဆွေမျိုးတူတာလဲဆိုလို့ရှိရင်အတိတ်အကြောင်းထဲမှာပါတဲ့အဝိဇ္ဇာနဲ့သင်္ခါရထဲမှာအဝိဇ္ဇာဆိုတာတရားကောင်းရင်မောဟ။မောဟဆိုတာကလည်းကိလေသာပဲ။ကိလေသာစိတ်ပါထဲမှာမပါဘူးလား။ပါတယ်။နောက်ကတဏှာဥပါဒာကာမဘဝဆိုတဲ့နေရာမှာတဏှာဆိုတာတေယောကောင်းရင်လောဘဆိုတာလေကိလေသာပဲဒိဋ္ဌိရတေယောကောင်းရင်အဲဟောမဟုတ်တဏှာဥပါဒာကာမဘဝဥပါဒံရတေယောကောင်းရင်လောဘနဲ့ဒိဋ္ဌိလောဘဆိုတာလေကိလေသာပဲဒိဋ္ဌိဒီမှာပါတယ်လောဘတဏှာကလေကိလေသာဒိဋ္ဌိဆိုတာလေပါလေကိလေသာပဲဒီတော့ရှေးကအတိတ်ကြောင့်၅ပါးထဲမှာပါခဲ့တဲ့အဝိဇ္ဇာယမောဟကလည်းပဲအဝိဇ္ဇာကလည်းကိလေသာမောဟပဲဒီဘက်ကပစ္စုပန်အကြောင်း3ပါးအထက်မှာပါတဲ့တဏှာရဲ့ဥပါဒံရဲ့နှခုကလည်းပဲပါလဲကိလေသာပဲကိလေသာရှင်တူမနေဘူးလားကိလေသာ10ပါးဆိုတဲ့အင်ကြီးတစ်ခုထဲမှာသူတို့ကပါလဲမိန်းသားစုအတူနေနဲ့အတူနေရတာကဘယ်သူနဲ့ဘယ်သူလဲတော့ဒီဘက်ကအဝိဇ္ဇာနဲ့တဏှာဥပါဒံသူတို့ဆွေမျိုးအဝိဇ္ဇာအခက်အခဲရှိတိုင်းဘယ်သူကလာကူတော့တဏှာနဲ့ဥပါဒံကလာပြီးတော့ဆွေမျိုးတွေညီကိုသားရှင်လောကကြီးမှာကြည်ဖို့ကိုညီကိုတွေဒုက္ခရောက်ဝမ်းမမကူကြဘူးလားကိုကြပဲအဝိဇ္ဇာဆိုရင်အဝိဇ္ဇာတစ်ခုတည်းမဟုတ်ဘူးသူ့မှာဒီဖက်မှာပြစ္ဆုတ်ပံအကြောင်းထင်မှာပါနေတယ်သူညီကိုဘယ်နှစ်ယောက်ကြံသေးတော့တဏှာနဲ့ဥပါဒံဒါပဲရှိတာ အဲ့ဒီတဏှာဥပါဒံဟောမှာအဝိဇ္ဇာရှိရင်ဆိုတော့သူကပါလေလိုအပ်တဲ့ရှင်မအလေးပတ်မသွားဘူးလားသွားတာပဲအဝိဇ္ဇာရှိတဲ့နေရာကိုဒီတဏှာဥပါဒံကပါလေသွားမှာပဲအဲ့ဒီလိုသွားရတယ်လို့ပဲပစ္စုပန်အကြောင်းဆိုတဲ့အင်္ဂလင်းမှာရှိနေတဲ့တဏှာဥပါဒံရှိတဲ့နေရာတော့လည်းပဲဟောဘက်ကအတိတ်ဝင်ထင်းမှာရှိနေတဲ့အဲ့ဒီအင်္ဂလင်းမှာရှိနေတဲ့အဝိဇ္ဇာတံခါးတဲ့အဝိဇ္ဇာသည်သူ့ညီကိုဖြစ်တည်သွားပါလေတဏှာဥပါဒံရှိတဲ့နေရာဌာနတော့သွားတဲ့အင်္ဂါကသွားမှာပဲအကြောင်းရှိသွားမှာပဲဒီတော့အဝိဇ္ဇာရှိရင်နောက်ဘာပါတဏှာဥပါဒံပါလာတဏှာဥပါဒံပါလာတဲ့နောက်ဘာပါလာတော့အဝိဇ္ဇာရှိနေတယ်ဟောမှာနှစ်ပတ်ပြပဲမြေအဝိဇ္ဇာရှိခြင်းကြောင့်အဝိဇ္ဇာနောက်မှာဘာသူရှိနေတော့သိရမှာတော့တဏှာဥပါဒံပါနေတယ်နော်ဒီဘက်မှာတဏှာဥပါဒံရှိနေတဲ့အတွက်ကြောင့်ဘာသူပါနေရှိနေသေးတော့အဝိဇ္ဇာရှိနေတယ်ဒီလောက်တော့သဘောပေါက်နေနော်ပြီးမှတခါအတိတ်ကြောင့်၅ပါးထဲမှာအဝိဇ္ဇာနောက်မှာဘာသူရှိတော့သင်္ခါရရှိတယ်သင်္ခါရစတတေကောင်းရင်စေတနာပဲပြီးမှတခါပြည့်စုံပန်အကြောင်းထဲမှာနောက်ဆုံးကကာမဘဝရှိတယ်ကာမဘဝစတတေကောင်းရင်စေတနာပဲတူမနေဘူးလားတူတီအတွက်ကြောင့်ကာမဘဝရှင်တူတီအတွက်ကြောင့်သူတို့နှစ်ခုသည်ညီကိုပဲဟုတ်လားတယောက်တိုင်နေရပါမယ်အကြောင်းရှိရင်ပါလို့အပေါင်းအလာမရှိဘူးလားရှိတယ်ဒီတော့သင်္ခါရရှိတဲ့နေရာမှာကာမဘဝရှိတယ်ကာမဘဝရှိတဲ့နေရာမှာအဲဒီလောက်ဆိုသဘောပေါက်ပါပြီနော်ဒီတော့အကြောင်းနှစ်ခုရှိတယ်အတိတ်အကြောင်းထင်းမှာအဝိဇ္ဇာသင်္ခါရနှစ်ခုကိုဖော်ပြထားပါမယ်နောက်မှာသူ့ရဲ့ညီကိုတည်းဘာလို့ရှိနေတော့တဏှာဥပါဒံကာမဘဝပေါင်းလိုက်လို့ရှိရင်အဲ့ဒီအတိတ်ကွယ်မှာအဝိဇ္ဇာနဲ့သင်္ခါရပေါ်ပြထားပါမယ်တဏှာဥပါဒကာမဘဝပဲဖြစ်ပြီးတော့ဘယ်နှပါးရွတ်ရမှာတော့၅ပါးချင်းရတွေ့တဲ့အခါမှာအတိတ်ချင်းမှာဘယ်နှပါးရွတ်ရမှာတော့၅ပါးတော့တော့ဘုသူရှိတဲ့တယ်မှာတော့အဝိဇ္ဇာသင်္ခါရတဏှာဥပါဒကာမဘဝစက်ဝင်မကြည့်နဲ့ကြည့်ရင်လည်းပဲဒါပဲပြန်ကြည့်ရမှာပဲဆရာတို့ကြီးရဲ့ရေးမှာဟောဥစဉ်ကပါဠိတော်လမ်းကြောင်းတိုင်းပြောနေတာနော်ပါဠိတော်လမ်းကြောင်းတိုင်းပြောအဲ့ဒီတော့ပဲပြည့်စုံပန်အကြောင်းကိုလှမ်းကြည့်လိုက်တဲ့အခါမှာဥစဉ်တို့ပါမအပြည့်ကြည့်ရင်တဏှာရဲ့ဥပါဒံရဲ့ကာမဘဝရဲ့သုံးခုပဲရှိတယ်ဒါပဲမဲ့သူ့မှာညီကိုတွေကြည့်ကိလေသာဝင်ထင်းမှာညီကိုတိုးဆက်ခဲတဲ့ဟိုဘဖက်ဘူးကြံတဲ့အတိတ်ထင်းမှာအဝိဇ္ဇာရှိနေတယ်နောက်ကိနောက်ဘကကာမဘဝဆိုတဲ့အိမ်ဆောင်ကြီးထင်းမှာတူနေခဲ့ရတဲ့ဟိုဘမှာဘူးကြံတဲ့သင်္ခါရကြတယ်အဲ့ဒီသင်္ခါရကိုပြည့်စုံပန်အကြောင်းထင်းမှာသူတက်ရဖို့ပြတာကတဏှာဥပါဒံကာမဘဝဆိုပေမဲ့ဘယ်သူတွေရှိနေသေးတော့အဝိဇ္ဇာနဲ့သင်္ခါရရံဖန်ရခလာရောက်ပြီးတော့ဗါလဲအလေပတ်လာတယ်ဗာပြည့်လို့တော့ဆွေတမျိုးတွေဖြစ်နေလို့အဲ့ဒါကိုပရိစ္ဆာသုံးပါဟိုစိုင်းဝိုင်းထဲမှာကြားတဲ့အခါဆရာတော်ကြီးကပါလဲဟိုကြိုးလေးတွေနဲ့ပါတွေ့ပြထားတယ်မလားတန်ရုံးစံကြိုးတွေသူတို့မပြတ်ဘူးဒါအလေပတ်ရှိနေတယ်ဆိုတဲ့အကြောင်းပြောထားတာနော်ဥစဉ်ကဒီအသေးစိတ်မကြည့်ပါဘူးဒီမှာရောက်တော့လဲမကြည့်လိုက်တော့ဒါပဲပါဠိတရားတွေကလာတဲ့ဟာကိုဆရာတော်ကြီး तू ကကျွမ်းကျင်တဲ့ပုံကိုဆိုတော့ဒီနဲ့လေပတ်သွားတဲ့ပုံပဲလို့သူမြင်နော်အဲဥစဉ်ကပါဠိတရားတွေကကြိုးရိုးတိုင်ပြီးရှင်းသွားတယ်တထက်တည်းပါဘာမှမထူပါဘူးနော်စာပေထဲကလာတဲ့ပုံဒီတော့အတိတ်ကြောင်သူမကအဝိဇ္ဇာသင်္ခါရဆိုပေတကယ်ကြတဲ့အခါမှာအချင်းရာနဲ့ရေတွက်တဲ့အခါအတိတ်ကြောင်ကိုဘယ်နှပါတွေ့ရတယ်မှာလဲ၅ပါးအဝိဇ္ဇာသင်္ခါရတဏှာဥပါဒကာမဘဝပစ္စုပန်အကြောင်းကိုလည်းဒီမှာ၃ပါးတွေ့လို့မရတော့ဘူး၅ပါးတွေ့ရတော့မယ်၅ပါးတွေ့တဲ့အခါပစ္စုပန်အကြောင်းအနေနဲ့တွေ့တဲ့အခါမှာအဝိဇ္ဇာသင်္ခါရမစားဘူးအဲ့ဒီကွင်းထဲမှာသူကအမြဲတမ်းနေတဲ့ပုဂ္ဂိုလ်ကရှေ့ကနေရတော့မယ်ဘယ်ကစားမှာနော်တဏှာဥပါဒကာမဘဝအဝိဇ္ဇာသင်္ခါရဟာဘယ်နှပါးရှိသွား၅ပါးဟောကအတိတ်ကြောင့်၅ပါးဒီကပြစ္ဆုပန်ကြောင့်၅ပါးဆိုဘယ်လောက်ရှိသွား10ပါးနောက်တခါပြစ္ဆုပန်အကျိုးဝင်ထဲမှာတက်ရပါခဲ့တာကဝိညာဏနယောသာလယရဏဟာသာအဲ့ဒါအတိတ်ကြောင့်ကြောင့်ရရှိလာသောပြစ္ဆုပန်အကျိုး၅ပါးလို့ခေါ်တယ်နောက်အနာဂတ်အကျိုးအနေနဲ့ကြားတဲ့အခါမှာဇာတိနဲ့ဇရာမရဏဘယ်နှပါးသာပြတော့နှစ်ပါးပဲပြတယ်ဒါပြင်ဇီဇာတိဇရာမရဏသာသူဟာသူဖြစ်နေတာသူဟာသူအိုနေတာတင်းနေတာဆိုပြီးတော့ဒီတန်းသွားပြီးတော့ပြောလို့မရဘူး။ဘာတွေရဲ့ဖြစ်နေတာလဲ။ဘာတွေရဲ့နေတာလဲ။ဘာတွေတင်းနေတယ်ပြက်နေတာလဲ။ဒါကိုကြည့်လိုက်။ကြည့်လိုက်တဲ့အခါမှာခန္ဓာ၅ပါးတို့ ရှိနေတာပြက်နေတာရင်းနေတာနော်။ဒါကိုပြောတာ။ခန္ဓာ၅ပါးဆိုတာကအာယရဏကမ္မဏ၊ဓကမ္မဏ၊ခန္ဓာကမ္မဋ္ဌာန်းအနေနဲ့ပြောတာ။ပဋိစ္စသုတ်ပတ်ဇယကွင်ထင်းမှာခန္ဓာ၅ပါးဆိုတာတခြားကိုပြောတာမဟုတ်ဘူး။ဥပပတ္တိဘဝ။ဒီဥပပတ္တိဘဝဆိုတာလည်းပဲတကယ်ပရိစ္ဆာန်တို့ဘာသကလုံးနဲ့တုံးနေရှိရင်ဝိညာဏ၊နာယုတ်၊သလယရဏ၊ဖသဝေရဏဇာတိဖြစ်တယ်ဆိုတာဘာရဖြစ်တာတော့ဝိညာဏ၊နာယုတ်၊သလယရဏ၊ဖသဝေရဏဆိုတဲ့ဒီ၅ပါးတို့ဖြစ်စိတ်ကိုဘာလို့ခေါ်တော့ဇာတိဇရာဆိုတာလည်းပဲဝိညာဏ၊နာယုတ်၊သလယရဏ၊ဖသဝေရဏဆိုတဲ့ဒီ၅ပါးတို့ရင်းနေတာကိုဘာလို့ခေါ်တော့ဇရာမရဏဆိုတာလည်းပဲဒီဝိညာဏ၊နာယုတ်၊သလယရဏ၊ဖသဝေရဏတဏဆိုတဲ့အဲဝိညာဏ၊နာယုတ်၊သလယရဏ၊ဖသဝေရဏဆိုတဲ့ဒီ၅ပါးတို့ပြည့်နေတာကိုဘာလို့ခေါ်တော့မရဏလို့ခေါ်တာဒီတော့ ဇရာဇာတိဇရာမရဏဆိုတဲ့နှစ်ပါးဒီအနာဂတ်အကျိုးမှာဇာတိဇရာမရဏနဲ့ပေါ်ပြထားတော့လည်းပဲအချင်းရာအနေနဲ့ရေတွက်တဲ့အခါကာလမှာအနာဂတ်အကျိုးအနေနဲ့ဇာတိဇရာမရဏဆိုတဲ့နာမည်ကိုမသုံးမင်းနဲ့ဘာသုံးရမှာတော့ဝိညာဏာယောကာလယရဏဖသဝေဒနာဒီလိုဆိုရင်အတိတ်ကြောင့်ငါဘာဟူသည်ဆိုဘာပြောသမှာတော့အဝိဇ္ဇာသင်္ခါရဝိညာဉ်အဲမဟုတ်အဝိဇ္ဇာသင်္ခါရကနာဥပါဒံကာမဘဝကျေစုပံအကျိုး၅ပါးဆိုတာကဝိညာဏာယောသလယရဏဖသဝေဒနာကျေစုပံအကျောင်း၅ပါးဆိုတာကတဏာဥပါဒံကာမဘဝအဝိဇ္ဇာသင်္ခါရအနာဂတ်အကျိုး၅ပါးဆိုတာဝိညာဏာယောသလယရဏဖသဝေဒနာအင်္ဂါထင်းမှာဇာတိဇရာမရဏဆိုတဲ့အင်္ဂါ၂ပါးကိုအကျဉ်းရ20နဲ့တွဲတဲ့အခါမှာဗာမီနဲ့သုံးလိုက်ရတော့ဝိညာဏယောသလယရဏပဒဝေရဏပါဠိတော်နဲ့အထာရတွေ့ရင်ဒီတိုင်းတွေ့တယ်ပဋိစ္စသုံးပါးစိုက်ဝိုင်းတယ်မှာအဲ့လိုတွေ့မတွေ့ဆိုတာကိုယ့်ဟာကိုကြည့်တော့နော်ဦးစင်ကြည့်မျက်စိမကောင်းဘူးဒီတိုင်းမကြည့်နိုင်ဘူးတထက်တည်းပဲကြာပါလိမ့်မယ်ထင်ပါရဲ့ဟုတ်လားဒါပြောနေတာမဟုတ်လားအဲဟုတ်ပြီအဲအဲ့လောက်ဆိုရင်ဒီလောက်ဆိုအထာသိပါပြီဇာတိကြောင့်စရမရဏဖြစ်တယ်ပြီးတော့ဆက်လက်ဖြစ်ပင်ခွင့်ရှိတယ်ဒါကသောကပရိဒိဝါဒုက္ခဒေါမနတာဥပါယတာနော်ဒီတရားတွေလည်းဖြစ်နေတယ်အဲ့တော့ဆိုရုံအနေနဲ့ကြက်ရှင်လို့တခါတည်းအကုန်ကြက်ထားလိုက်ဖို့သောကပရိဒိဝါဒုက္ခဒေါမနတာစသည်ကဲရင်ဟိုဘက်စာမျက်နှာပြန်ထရအောင်အရှင်နဲ့တိုင်တာပြီးတော့သွားနေရတာနော်ဒီတချင်းပြီးနောက်တချင်းပြီးကြံလို့တာဒီကြားထဲမှာကိုကျွလန်ကရှောက်ထားတယ်ကမ္မထမဲ့ကိုလည်းပဲသူဟိုဘက်ကိုညံတော်တယ်ဝိသုတိတွေပါတယ်ပြောစီရှင်တယ်အရှင်ကဘယ်ရမှာတော့ဟုတ်လားဥစဉ်ကကြားဘူးတာကမာဇေဆရာတော်ကြီးတို့ဉာဏ်ဆိုင်ကိုသိရှင်ဉာဏ်ဆိုင်သာရှင်လို့ရှိရဲ့အနည်းဆုံးတော့တလားလောက်အားထုတ်ခွင့်နေတယ်ပြီးမှဉာဏ်ဆိုင်ကိုဟောတယ်တဲ့ဒါပေမဲ့ဥစဉ်ကတော့ရှင်ရခေါ်သွားမှာပြောသွားမှာပါနော်စိတ်ကြပါစာအုပ်ထဲမှာလည်းတိုင်းတာသူထည့်ရေးထားပါတယ်အကုန်လုံးကြောက်မြတ်ရောက်မလားမသိဘူးအဲ့တော့တချို့လုပ်ငန်းပိုင်ဆိုင်ရာနဲ့ပတ်သက်လာတဲ့အတွက်ကြောင့်ဘုသူတာပုံစံမျိုးနဲ့ဒီတိုင်းလေ့လာတော်လို့လည်းတိတ်မကောင်းဘူးအတိုင်းတာတခုနေနဲ့သိတဲ့သိထိုက်တာကိုလည်းပါလဲသိစေရှင်တယ်နော်ခြေလန်းတလန်းလိုင်းအဲ့တလန်းရတဲ့ပြေပါသိသွားစေရှင်တယ်ဒါကြောင့်တောင်းလောပြန်တော့လေပဲဘယ်လိုမှနားမလည်နိုင်မှစိုးရင်ရတယ်ပေးတာကတော့များများကြီးပေးရှင်တာပေါ့ပရိသတ်တွေလက်ထက်မှာကခွဲကမရှိဘူးလက်ဖန်နဲ့ရှိပြီဆိုအဲလက်ဖန်နဲ့လောက်ပဲရမှာဦးစင်များများပေးလို့မှမရတာနော်အဲ့ဒီပုံစံမျိုးဖြစ်နေတယ်မိဖပြည့်တဲ့ပုဂ္ဂိုလ်ကကိုယ်ကလေးတွေအပေါ်မှာပုံမွေးထားတဲ့ကလေးပါစေတနာပြည့်ဝကိုယ်စားပောက်နေတာထက်ကိုပို့ပြီးတော့ပါလေကျွေးရှင်တဲ့ဆန္ဒရှိတယ်ဒါပေမဲ့ကလေးပါးစားလေးကငေသေးတယ်ကိုယ်စားရှင်တဲ့ထမင်းလို့ကြီးထည့်လို့ရပါမလားမရဘူးအဲ့ဒီသဘောမျိုးပါပဲနော်ဥပမာပြောစီရမလို့တော့ဥပမာယာမိတေကေစအဋ္ဌံစာနေယပန္တိတောပညာရှိဆိုတာဥပမာနဲ့ပြောလိုက်ရင်အကုန်လုံးသဘောပေါက်ရမယ်ဥစဉ်တပရိသတ်တွေကဓမ္မပရိသတ်ဆွေရောမျိုးဆွေရောမျိုးတို့တွေကပညာရှိမှသိလို့ဥပမာနဲ့ပြောတာကံရှိဆရာဘယ်ရောက်သွားတော့သောကပရိဒေဝဥပါယသအထုကံပြန်ဖတ်အဲ့ဒီစာကိုသောကကြောင့်မဒါကတော့ဘုသူတာအနေနဲ့သိအောင်လို့သာလျှောက်ပြောတာပါဟုတ်လားဒါတော့ဒီထဲမှာဖွင့်တာလေးနော်ဖယားနဲ့အာနန္ဒာဒီမှာအမေဖြေခန္ဓာလေးတွေဒီခန္ဓာမှာပါတယ်အရှင်တမိနဲ့တော့ပြောလိုက်မယ်နော်ညောမဟုတ်ပါပြောချင်တဲ့ဆန္ဒဖြစ်နေတယ်သာကရာဆရာတွေဒီကဆရာတွေကတောက်ထောက်ပြထားမှာတော့ဥစဉ်ကဒီရတွေကြိုသွားလုံးကောင်းစောင်းတဲ့မှာမြားနေမှာစိုးလို့သာမရေခဲ့တာတော်တော်လေးပဲဒီတော့မှမပြောခဲ့ဘူးစင်ပရိယလမ်းကြောင့်ဘာမှမပြောတဲ့ပုဂ္ဂိုလ်မရှိဘူးဆိုတော့တခြားပုဂ္ဂိုလ်ပေထည့်ပြောမှာတော့ဒါတည်းကနော်အမှန်တန်ငုတ်နေတဲ့ဟာတွေရေးထားတာလည်းဗာနဲ့တော့ပါဠိဘာသာတွေနဲ့ရေးထားတာဒီခန့်ကန္နာမှာရှင်အာနန္ဒာကဇာတိဇရာမရဏသောကပရိဒေဝဒုက္ခဒေါမနတဥပါယသပြီးတော့ Raga, Dota, Moha, Timi Sidaba, Nibo Kesan, and Pata Bido, Payachan, make one to who look at Kesa the Shida. Shana Naga shouted. Bawata Kuma Kalayana make on swig on Yashi de Poguri, ha. Tamanaki, the way out there. Tamanaki, the way out there. Saboda, Song Magu, Jenjan Jugo, Adolu, a tank that Kuni Nebale, the way Yawan in it. Dilu, Yora. ยะซอพะยากะอานันดาကိုပြန်ပြောတဲ့အခါမှာဥပမာထုတ်တတ်တဲ့တာရကဝတ္ထုတွေဖယားကပါပြောလက်မာယဝအာနန္ဒမာယဝအာနန္ဒသကလမေဝဟိတံအာနန္ဒယတိတံပြန်မှာစရိယတာပါဠိလေးပြောလေရအရှင်သွားဟုတ်လားအာနန္ဒမဲ့ဒီလုံးပြောစမ်းပါနဲ့ဟုတ်လားဘဝတကုမှာကလျာဏမိတ်ကောင်းဆွေကောင်းရရင်ပါဝနာခိတချမ်းပြီးသွားပြီတဝဲကိစ္စပြီးသွားပြီဆိုပြီးတော့မဲ့ဒီလုံးမပြောစမ်းပါနဲ့ယဇောဖယားက တကလမေဝဟိတံအာနန္ဒယတိတံပြမစရိယတာကလျာဏမိတ်ကောင်းဆွေကောင်းကိုသာတကယ်ရရှိလို့ရှိရင်ဘဝမှာသာသနာခိတဝက်မဟုတ်ပါဘူးတဲ့အကုန်လုံးပြီးသွားနိုင်ပါတယ်တဲ့သာသနာကိစ္စသာသနာအဆုံးမကိစ္စသန္တရာခိအကုန်လုံးပြီးသွားတဲ့စတာတခြားကိုပြောတာမဟုတ်ဘူးဇာတိမိစရာမိအစရှိသောမိပင်တစ်ပါးကြားဘူးနော်စစ်တပါး အဲ့ဒီမိစ္ဆေတဘာညင်းသွားနိုင်တယ်မိစ္ဆေတဘာညင်းသွားနိုင်တယ်ဆိုခါကပဲဘယ်ထိရောက်သွားနေတော့ရဟန္တာဖြစ်သွားနေတယ်နောက်ဆုံးအနုပါတိဒေသနိဗ္ဗာန်တံရောက်ရှိသွားတဲ့အာနန္ဒာပါဠိတော်ကတော့အများကြီးပဲနော်နေနေတော့ရွတ်လိုက်ရပိုကောင်းဝင်တယ်အာဆိုသွားနေနေအာကဲ့လာလို့ပါဠိလေးရွေးရှင်အာနန္ဒာ သာမဏေကိစ္စတဝဲမဟုတ်ပါဘူးအကုန်လုံးပြီးတယ်ငါဖျားပါရကထုတ်ပြီးတော့ဟောမယ်ဆက်လက်နားထောင်တယ်ဥဇံစာရန်ဖတ်ပြတာနော်ဖျားဟောတာတဲ့ဟာကိုစာရန်ဖတ်ပြတာမမန်ဤအာနန္ဒဇာတိဓမ္မတ္တဒါသရာယပရိဇာတိဓမ္မတ္တဒါဇာတိယပရိမုဇ္ဇန္တိစရာဓမ္မတ္တဒါသရာယပရိမုဇ္ဇန္တိပြာတိဓမ္မတ္တဒါပြာတိတော်ပရိမုဇ္ဇန္တိ မရဏဓမ္မတတ္တမရဏိနပရိမုဇ္ဇန္တိသောကပရိဒီဝါဒုက္ခဓမ္မနသူပါယသာဓမ္မတတ္တသောကပရိဒီဝါဒုက္ခဓမ္မနသူပါယသည်ဟိပရိမုဇ္ဇန္တိဒီပရိစ္ဆာသုပ္ပါတိပဲအခန်းနဲ့ပတ်သက်ပြီးတော့ဒီအဖွင့်မှာပါထပ်တာတွေ့လို့ပါဠိကတော့ပြီးသွားပြီ။မြန်မာပြောပြမယ်။အာနန္ဒငါဖျားတဲ့ခါစားလိမ္မာညီတော်အာနန္ဒမမကလျာဏမိတ်တံငါဖျားတိကူသောကလျာဏမိတ်ကောင်ဆွေကောင်ပုဂ္ဂိုလ်မျိုးကိုနေသာယအမိသ
ရရှင်ဇာတိမိမညီအေချာကုန်သေးသောတရဝါတို့သည်ဇာတိယပရိသန္တေနရရှင်ဆိုတဲ့ဇာတိမိမှာဝါဝိညာဏယောက်သလယရဏဖတ်တဝေဒနာဆိုတဲ့တရား၅မျိုးတွေဖြည့်ရှင်းဇာတိဆိုတဲ့မိမှာပရိမောဇန်တိလွတ်မြောက်ကြရလေကုန်ပြီစရဏမဥရှင်ဆိုတဲ့စရဒုက္ခပစ္စည်းနှိမ့်ဆက်ခံနေရအောင်တော့တရဝါတွေကလည်းပဲဇရာယဝိညာဏယောက်သလယရဏဖတ်တဝေဒနာဆိုတဲ့ဒီတရား၅မျိုးတွေရင့်ရှင်းဆိုတဲ့ဇရာမိမှာပရိမောဇန်တိလွတ်မြောက်ကြရလေကုန်ပြီမရဏဓမ္မတတ္တသင်္ချင်းဆိုတဲ့မရဏသဘောပိစီနှိမ့်ဆက်ခံနေရရကုန်သော30တဘုံတရဝါရီအားလည်းပဲမရဏေနသေခြင်းဆိုတဲ့ဘေးမှာပရိမောဇန်တိလွတ်မြောက်ကြရလေကုန်ပြီဇာတိဓမ္မတတ္တကိုစိတ်6ပြာယောဂဝေရဏပိစီနှိမ့်ဆက်ခံနေကြရသောတရဝါရီအားလည်းပဲဇာတိတကိုစိတ်6ပြာယောဂဝေရဏနှိမ့်ဆက်ခံနေရတဲ့ဇာတိဘေးမှာပရိမောဇန်တိလွတ်မြောက်ကြရလေကုန်ပြီသောကပရိဒီဝဒုက္ခဒေါမနတုပါယသဓမ္မတတ္တဆိုရင်ရှင်ငိုကြွေးရှင်ဆင်းရဲရှင်နှလုံးမသားရှင်ပြန်စားဘူးမှိုင်းရှင်ဆိုတဲ့သောကမိပရိနိဗ္ဗာန်ဒုက္ခမိဒေါမနတာမိဥပါယသမိတဲ့လုံကျွမ်းနှစ်ဆက်ခံရသောတရဝါတွေကလည်းပဲသောကပရိနိဗ္ဗာန်ဒုက္ခဒေါမနတုပါယသေဟိအဲ့ဒီသောကမိပရိနိဗ္ဗာန်ဒုက္ခမိဒေါမနတာမိဥပါယသမိလို့ဆိုတဲ့မိစေတဘာမှာပရိမောဇန်တိလွတ်မြောက်ကြရလေကုန်ပြီအာနန္ဒာဘဝတစ်ခုမှာအဘိဓမ္မာပညာရကိုသင်ကြားပေးနိုင်သောသဘာဝဥဒ္ဒုံအလုံးရှင်ကခွေးရှမ်းစိတ်ဖြာပြီးတော့ဟောကြားထားတဲ့အဘိဓမ္မာပညာရကိုမှန်ကြားပြသပေးနိုင်သောကလျာဏမိတ်ကောင်းဆွေကောင်းဆိုတဲ့ငါဖျားဒီဟုသောသူတော်ကောင်းမျိုးကိုသာအမိရမိဟဲဆိုလို့ရှိရင်ကမ္ဘာလောကကြီးထဲမှာဇာတိမိမင်းကြီးအေကြသောတရားတွေဇာတိမိကြီးသွားကြတယ်ဇရာမိမင်းကြီးအေကြသောပုဂ္ဂိုလ်တွေတောက်လုံနေကြသောပုဂ္ဂိုလ်တွေဇရာမိကြီးသွားကြတယ်ထို့အတူဇာတိမိတယ်
မရဏတွေသောကပရိဒီဝဒုက္ခဒေါမနတဥပယတာဆိုမိစေတဘလုံးကျွမ်းခံကြတော့တရားဝါတွေဟာလည်းပဲအဲ့ဒီမိတွေမှာအကုန်လုံးပါလေလွတ်မြောက်သွားကြတယ်ဒါကြောင့်ဘဝတစ်ခုမှာကလျာဏမိတ်ကောင်းဆွေကောင်းအစိမ့်မှန်ဖြစ်သောအဘိဓမ္မာလွတ်ညွတ်မှုပေးနိုင်သောပုဂ္ဂိုလ်မျိုးကိုမိွေးစိတ်ကရလို့ရှိရင်သာသနာကိစ္စသည်အကုန်လုံးပြည့်စုံနိုင်တယ်ဆိုတဲ့အကြောင်းအဲ့ဒီမှာပါတယ်ဒါလည်းတရိယာလို့ဒီမှာထည့်ပြောတာမရဲပါဘူးဟုတ်လားသဘောပေါက်တာဒါကြောင့်အဘိဓမ္မာပညာကိုလင့်လာသင်ကြားထားတယ်ဘာဖြစ်သွားလဲဆိုလို့ရှိရင်ယထာဘူတံညာနာယပဋ္ဌာပရိယတိတတ်ဖို့ဆိုတဲ့ဘုရားရှင်ဟောတော်မူထားတဲ့အတိုင်းဟောက်တိုင်းမှန်စွာမိမိတို့အတွက်မှန်ကန်သောဆရာကောင်းသမားကိုရွေးရှိတဲ့နေရာမှာအဘိဓမ္မာအတွေ့ကိုရှိတဲ့ပုဂ္ဂိုလ်ကဆရာကောင်းသမားတော်ကိုရွေးရှိတတ်တယ်အဘိဓမ္မာအတွေ့ကိုညာမရှိတဲ့ပုဂ္ဂိုလ်ကဆရာကောင်းသမားကိုမရွေးရှိတတ်ဘူးဘဝဟောက်မှာဆရာကောင်းသမားကောင်းဆိုတာတကယ်ကိုဘဝတစ်ခုစားအတွက်သာမဟုတ်ဘူးမန္တရာအတွက်မှာလမ်းညွှန်မှုပေးစွမ်းနိုင်သောအဘိဓမ္မာပညာနဲ့ဆိုင်သောတရားတွေကိုဟောပြပြောပြတင်ကြပြတာတဲ့ပုံစံတွေအလုံးကိုပါလဲကလျာဏမိတ်ကောင်းဆွေကောင်းစင်ထဲမှာမြတ်စွာဘုရားကအဲ့ဒီလိုခြေထားပါတယ်ဒါကြောင့်ကိုကိုယ်တိုင်အဘိဓမ္မာလင့်လာပြီးတဲ့နောက်မှာလည်းကိုယ်ဆွေမျိုးထဲမှာမိဖဖြစ်စေညီကောင်မောင်မဖြစ်စေတခြားတခြားသောပုဂ္ဂိုလ်နှလုံးသားထဲမှာလည်းပဲတဘဝစာတောက်တာမကြည့်ပါနဲ့ပန္ဒရာအတွက်ပါကြည့်ပြီးတော့ဒီလိုအဘိဓမ္မာပညာရတဲ့ဟာသိသထန်တယ်သိချတဲ့တယ်ဆိုရင်လမ်းညွှန်မှုကိုယ်သိတာလေးကိုဆန်ဖောက်သိချပြီးတော့ဝါမြပေးသင်ကြပေးအဲ့ဒါဒီကိုသင်တဲ့အရှင်တို့ကဓမ္မသဝနာကုသိုလ်ပဲရတယ်သူများကိုသင်ပေးတဲ့အခါမှာဘာကုသိုလ်ဖြစ်သွားတော့ဓမ္မဒေသနာကုသိုလ်ဖြစ်တယ်အဲ့ဒီကုသိုလ်သည်မိမိတွယ်ရောပန္ဒရာတွယ်ရောအမှန်တမ်းမှကျေစုမြားတယ်ပြစ္ဆုပန်တွယ်ရောပန္ဒရာတွယ်ရောကျေစုမြားတယ်မက်ဖို့နိဗ္ဗာန်ကိုသွားတဲ့နေရာမှာအထောက်ပံ့အားကောင်းဆုံးဖြစ်သောကုသိုလ်သည်ဓမ္မသဝနာနဲ့ဓမ္မဒေသနာကောင်းမှုကုသိုလ်မျိုးဖြစ်တယ်တစ်ဖက်ကကိုယ်တည်းတက်ကြွသောပုဂ္ဂိုလ်သင်ကြားဟောပြတဲ့အခါမှာနိုင်ယူရမှာဖြစ်တယ်လို့ပဲကိုနောက်မှအသိဉာဏ်မရင်ကျဲသေးသောပုံကိုယ်တွေကိုလည်းတစ်ဆင့်ဖောက်သိချပြီးတော့အဘိဓမ္မာပညာနဲ့လမ်းညွှန်မှုပေးရင်ကိုယ်တန်တန်းမှာဘုရားသာသနာမှာရပိုင်ခွင့်ရှိသောဓမ္မသနာကုသိုလ်မျိုးဘုရားသာသနာမှာရပိုင်ခွင့်ရှိသောဓမ္မဒေသနာကုသိုလ်မျိုးအမြင့်မြတ်ဆုံးဖြစ်သောဓမ္မပူဇာကုသိုလ်မျိုးကိုကိုယ်ကရအောင်ယူသွားတတ်ဖို့အမှန်တမ်းအကြီးကြီးပါတယ်။ဒါကြုံတော့ဒီမှာပြောခဲ့တယ်။ဟာလားတမိနေလောက်တော်ရွတ်ဒါတမိနေမကပ်ပါဘူးနော်။ခိုင်နောက်ဆက်ရအောင်ဒီမှာမချင်းမချမ်းပါဆိုလို့ပဲရောက်သွားတော့ဇာတိအကျိုးရင်းနဲ့အဲဒါဖတ်လိုက်ရင်ပါပဲဖတ်ပါဇာတိအကျိုးရင်းနဲ့အကျိုးဆယ်လာစရှိကအကုန်ပါသွားပြီမလိုက်တာတွေကပါဠိမှာသောကတိဝစ္စံပဋိဌာနိသန္ဓပလာနိဒသနံဧဒာဤပရိစ္ဆာသမုပ္ပါတရားတွေ၌သောကတိဝစ္စံသောကပရိဒီဝဒုက္ခဒေါမနတာဥပါယတာစသောစကားတွေဟာနိသန္ဓပလာနိဒသနံဇာတိဤမုတ်ချအကျိုးရင်းမောအကျိုးဆိုင်မြကိုပြာကျင်းသည့်တာလင်ဟောဒီဝေတသမာထို့ကြောင့်ဝိသုံတိရှာအင်္ဂကနာအင်္ဂါဖြင့်ရေတွက်ခြင်းကိုနာကရောတိမပြုဟလားပါပြောတာနော်စရမရသောကပရိဒီဝါစသည်တို့ကိုပါလေအင်္ဂါနေအပြင်မရေတွက်ခဲ့ဘူးဆိုတာတခြားမဟုတ်ဘူးအကျိုးရင်းမဟုတ်ဘူးပါနော်အကျိုးဖြာအကျိုးဆက်မျှတာဖြစ်သည့်တွဲကြောင့်သောကစသောတရား၅မျိုးကိုပရိစ္ဆာသောဘအင်္ဂါအနေနဲ့မရေတွက်ဘူးပါဠိကဒီတိုင်းလာတယ်ခင်ဗျအောင်ဆက်ရအောင်ပြောသွားတော့ရတဲ့ကြီးကတော်တော်များများသိပြီပါပြီဟုတ်လားပါဠိတော်ရပါလိုက်တဲ့ကဝိဇ္ဇာသင်္ကရာဝိညာဏယောသနာဖသဝိနာတဏဘဝဇာတိသရမရဏပြည့်စည်ရဖြုတ်ပြီးတော့ရှေးကဆင်းတစ်ပါးပါလေအင်္ဂါပဲကာလသုံးပါးစတာလည်းပြောပြီးပြီရှေးဆုံးဝိဇ္ဇာနဲ့သင်္ခါရကပြည့်စုံပံကာလအလေးက၈ပါးကအဲရှေးဆုံးနှစ်ပါးကအတိတ်ကာလ ဝိညာဏရောစတဲ့7ပါးကပြစ္ဆုံကာလနောက်ကဇာတိဇရာမရဏကမနာကာလဒါလည်းသိပြီပဲမလားအစ3ပါးဆိုတာကလည်းဘာမှမဟုတ်ဘူးအထက်ကအတိုက်အကြောင်း5ပါးထဲမှာပါတော့နောက်ဆုံးသင်္ခါရနဲ့ပြစ္ဆုံပါအကျိုး5ပါးထဲမှာရှေ့ဆုံးကပါတော့ဝိညာဉ်တို့အကြတစပြစ္ဆုံပါအကျိုး5ပါးထဲမှာပါတော့နောက်ဆုံးဖြစ်တော့ဝေဒနာနဲ့ပြစ္ဆုံပါအကြောင်းထဲမှာပါတော့တဏှာတို့အကြတစပြစ္ဆုံပါအကြောင်းသုံးပါးထဲမှာပါသောနောက်ဆုံးကမ္မဘဝနဲ့အနာဂတ်အကျိုးထဲမှာပါသောဇာတိတို့၏အကြတစနိစ္စနေတာကိုဘာလို့တစတစလို့ခေါ်သွားတာအလုံးအလွာလဲလွာထဲမှာစိုက်လိုက်လို့ရှိရင်ပါသုံးဆက်ပဲရတယ်ဒါပဲပြောတာမဟုတ်လားအစသုံးပါးနောက်ကအလွာလဲပါအလွာကလည်းဘာမှမခဲ့ဘူးအတိတ်ကြောင့်၅ပါးကတလွာဒါပဲမဟုတ်လားပြစ္ဆုပန်အကျိုး၅ပါးကတလွာပြစ္ဆုပန်အကြောင်းကတလွာအနာဂတ်အကျိုးကတလွာဒါတွေကတော့တိုက်တဲ့ဩကျေးဇူးမများပါဘူးဟုတ်မလားနောက်ချင်းရ20ပြောပြီပြစ္စုပန်အကြောင်းအဲအတိတ်ကြောင်း5ပါးဘသူတွေတော့ဝေဇာသင်္ခါရဝိညာဉ်အဲနောင်ညမပါဘူးဝေဇာသင်္ခါရတဏှာဥပါဒံကာမဘဝပြစ္စုပန်ကြောင်း5ပါးဝိညာဉ်နာယောတလယရဏအတာဝေရဏပြီးမှပြစ္စုပန်အကြောင်း5ပါးဘသူတော့တဏှာဥပါဒံအဲဟုတ်ပြီအနာကအကျိုး၅ပါးဝိညာဏနာယောသလယရဏအတဝေရဏဒါဆိုချင်းရံသိပြီးသားပြီဝဲသုံးပါတဲ့ဝဲသုံးပါတော့မပြောရသေးဘူးနော်မပြောရသေးပါဠိတော်ကလာတာကအဝေဇာတနုပါဒနာစကိတ္တဝဋ္ဌံကမ္မဘဝသင်္ခါတောပွေကလေးသောသင်္ခါရစကမ္မဝဋ္ဌံဥပပတ္တိဘဝသင်္ခါတောပွေကလေးသောဒီမှာအဝသေသာစဝိပါကဝဋ္ဌံပါဠိကဒီတိုင်းလာတဲ့အဝေဇာတနာဥပါဒံကိုဘာလို့ခေါ်တော့အဝိဇ္ဇာတဏှုပါဒနာစကိတ္တဝဋ္ဌံအဝိဇ္ဇာဆိုတဲ့မောဟတဏှာဆိုတဲ့လောဘဥပါဒံဆိုတဲ့တဏှာဒိဋ္ဌိတရားကိလေသာမျိုးစားထဲမှာပါတည်တွဲကြောင့်သူကဘာလဲကိလေသာဝောဒါပဲမဟုတ်လားကိတ္တဝောပြီးမှကာမဘဝသင်္ခတောဘွေကလေးသောသင်္ခါရစကာမဝဋ္ဌံပါဠိတော်ကဒီတိုင်းလာတယ်ကာမဘဝဆိုတဲ့ဘဝတစ်စိုက်ဘဝမှာနှမျိုးရှိတယ်ကာမဘဝဥပပတ္တိဘဝနှမျိုးရှိတယ်အဲ့ဒီမှာကာမဘဝဆိုတဲ့ဘဝတစ်စိုက်ရတရားကောင်းရဲ့စေရနာအောင်လားစေရနာမှတ်ပြီနော်နောက်တစ်ခါဟိုဘက်ကပါလဲသင်္ခါရမှတ်ပြီနော်အဲ့ဒီကာမဘဝသင်္ခတောဘွေကလေးတော်သင်္ခါရစကာမဝဋ္ဌံဆိုတဲ့ပါဠိအရအဲ့ဒီသင်္ခါရနဲ့ကာမဘဝကိုဘာဝဲလို့ခေါ်တော့ကာမဝဲလို့ခေါ်တဲ့ကျန်တာတွေအလုံးကဘာဖြစ်သွားမှာလဲဝိပါကဝကျန်တဲ့ဝိပါကဝဆိုတာပင်ဘဝရှိတော့ဝိပါကဝရှင်းမျိုးရှိမှာပေါ့ကျန်တာဒါပဲရှိတော့တာအဲ့ဒါရေးတွက်စရာမလိုတော့ဘူးအမှန်လေးဘာလို့ဖိုက်ရေးထားပါဒီတမရဲ့နော်ဦးဇင်ရေးထားပါလိမ့်မယ်အဲ့တော့ဝတ်သုံးပါးကလည်းဒီလောက်ဆိုသိပါပြီအဲ့ဒါဝိပါကဝတ်ကန္တာဒီမှာနင်းနေတော့သတိထားနေမယ်အာဝတ်ခံရတာနဲ့ပတ်သက်ပြီးတော့လောကမှာပြောနေကြတယ်ဒီဝိညာဏရုပ်စသည်တို့နဲ့ဝိဘက်စေတသိက်တွေကာမစရုပ်တွေအကောင်လုံးသူ့ထဲမှာပါသွားတယ်ဒါကြောင့်ဝိပါကဘောကိုယူပြီးတော့တစုံတစ်ယောက်တွေဒုက္ခခံနေရတယ်ကွာယောဂဝေဒနာနှိမ့်ဆက်ခံနေရတယ်အဲ့ဒါကြည့်ပြီးတော့ဘယ်ပတ်ပတ်လေးတဲ့ပုဂ္ဂိုလ်ကပါလဲဟာဒီကောင်သိတ်ဝတ်ကြည့်တဲ့ကောင်တွေပဲဟုတ်လားဝိပါကဘောအကြည့်တယ်သူတို့ဘာကနိုင်အောင်မလုပ်ကြနဲ့မင်းတို့ဝက်လက်တိုက်တယ်စသည်ဖြင့်မပြောဘူးလားအဲ့ဒါကြောင့်ကာမဝကိတ္တဝဆိုတဲ့ဒီအမျိုးအစားထဲမှာဘာဝဲကိုပြောတာနော်ဝိပါကဝဲကိုပြောတာနော်ကဲအဲ့တော့ပါဠိတွေကိုဆက်ဖတ်လိုက်ရင်ဒါကိစ္စပြီးသွားပြီဟောပြီးသွားရင်နော်အစသုံးပါအချင်းရ20ဝက်သုံးပါပြီးသွားပြီနောက်ပါကြံသေးတော့မူလနှစ်ပါးမူလနှစ်ပါးကဘာထူမှာလဲဝိဇာနဲ့တဏှာဒါလောက်တော့သိပါတယ်ခုနှစ်မျိုးကိုသိရည်တဲ့အကင်အောက်ကဆောင်းပုတ်ပါတခါတည်းဆက်လိုက်မောဟဆရာကြီးဆောင်းပုတ်တော့မသိဒီထက်မှပါတဲ့ဆောင်းပုတ်တော့ထပ်သွားလိုက်အင်္ဂါစိနေဟာဘီနာတကသစ္စာနှစ်ပါးလို့ပြောမှလားဟုတ်လားသစ္စာနှစ်ပါးဆိုရတယ်ဟိုဘက်အထက်ဖြစ်တယ်ပါလေအရိယာသစ္စာနှစ်ပါးကိုဖြုတ်လိုက်ဣန္ဒရာသစ္စာနဲ့မေဃသစ္စာနှစ်ပါးပြန်ကျန်တာပါလေဒုက္ခသမုဒိယနှစ်ပါးရှိတယ်လောကီဝတ်တင်ပါအဲ့ဒီနှစ်ပါးကိုပြန်သစ္စာနှစ်ခုလို့ပြောတာဒါလေးထည့်ပြောစရာမလိုတော့ဘူးဟုတ်လားသဘောပေါက်ပါပြီကံအောက်ကိုဆက်ပြီးတော့ဖတ်ကြဆို1အင်္ဂါစိနှစ်ပါး
เจ้าที่ข้าเราเป็นแย่แน่อยู่
ဘောပေါက်နားလည်ပြီအောက်ဆက်ပါဠိတွေတန့်နေတာဖတ်နေတာဟုတ်လားတကယ်တော်တာဟုတ်လားအဲ့ဒါကြည့်လိုက်လေအဝိဇ္ဇာသင်္ဟာရဝိဇ္ဇာနဲ့သင်္ဟာရတို့ဒီအတ္တအတ္တအတိတ်အတွန်းအတိတ်ကာလဇာတိဇာရမရဏဇာတိနဲ့ဇာရမရဏဆိုတဲ့နှစ်ပါးကအနာဂတ်အနာဂတ်ဖြစ်တဲ့အတ္တအတွန်းကာလမိစေအတ္တရှေ့မှာဝိဇ္ဇာသင်္ဟာရနောက်မှာဇာတိဇာရမရဏအလေးမှာရှိနေတဲ့ရှစ်ပါးတို့ဒီအတ္တဆိုရှစ်ပါးပြောတာမိစေအလေး၌နော်ပါတယ်နော်ဝိညာဏရောစိုက်တော့ရှစ်ပါးတို့ဒီပစ္စုပန်တော့ပစ္စုပန်ဖြစ်စေအဲ့ဒါကာလဣတိဤသို့တရားအဲ့ဒါကာလသုံးပါးကိုလည်းပဲဝိရိဒ္ဓဘာသိပါလို့ပြောတာဒါပဲမခက်ပါဘူးသိပြီပြီနောက်ရောမပေါ်တာတခုမှပါအကုန်လုံးပြောပြီးပြီဖန်လက်တာတဲ့ကဲဟောပါစာမျက်နှာ၄၀ခွန်ဆက်ပြီးတော့ဖတ်ပါတိမဇာတိဇာရမရဏလို့နှစ်ပါးတည်းပြတော်တော်လေတကယ်အချင်းရအနေနဲ့တွေ့တဲ့အခါမှာဝိညာဏယောသလနာဖသဝိနာလို့တွေ့ပါဒါပဲမဟုတ်လားအဝိဇ္ဇာသင်္ခါရကနေနဲ့ပါနေတဲ့တဏှုပါဒနာပါဝဝိကိတာပွင့်တိအဝိဇ္ဇာသင်္ခါရရဲ့တဏှုပါဒနာဘဝကိုယူပါတဲ့တထာတဏှုပါဒဘဝကနေနဲ့ဆအဝိဇ္ဇာသင်္ခါရတဏှုပါဒဘဝပိုင်းနေပြီနောက်ကပါလေအဝိဇ္ဇာသင်္ခါရယူပါတဲ့ဇာတိဇာရမရဏကနေနဲ့ဆဝိညာဏတိဖလပစ္စကမေဝဂိတန္တိကတ္တဝဇာတိဇာရမရဏဆိုတဲ့အနာကကျိုးနှစ်ပါးကယူထားခြင်းဖြင့်ဝိညာဏယောသလနာဖတ်တာဝေဒနာဆိုတဲ့၅ပါးကိုလည်းယူပါ။ဒါကြောင့်အချင်းရနစိတ်ဖြစ်လာတာ။ပါဠိကတော့ဒါပဲနော်။ပါဠိတော့သင်ရတာမလွယ်ဘူးလား။မလွယ်တဲ့အခုဒီမှာအားလုံးမြန်မာလိုလေးရေးပြီးပြီ။တော့ပေါ့ပြီ။ကဲအောက်ဆက်ပါဝေသုံးပါ ဆံမျက်နှာမလန်းနေအောင်မပြောမယ်ဝတ်သုံးပါမှာကိလေသာဆိုတဲ့အမိနဲ့ဝတ္တဘာသာမှတ်တယ်ကာမဆိုတဲ့အမိနဲ့ဝတ္တဘာသာမှတ်တယ်ဝိပါကဆိုတဲ့အမိနဲ့ဝတ္တဘာသာမှတ်တယ်ကိလေသာဆိုတာကိလေသာ7ပါးထဲမှာပါဝင်သောပရိစ္ဆာသောဥပ္ပအင်္ဂါတွေကိုကိလေသာဝေလို့သတ်မှတ်အဝိဇ္ဇာဆိုတာတရားကောင်းရင်မောဟတဏှာဆိုတဲ့တရားကောင်းလောဘဥပါဒါဆိုတာတရားကောင်းရင်ဒိဋ္ဌိအဲ့ဒါတွေအလုံးကကိလေသာ7ပါးထဲမှာပါဝင်နေသည့်အတွက်ကြောင့်သူကိုကိလေသာဝေ3ပါးတုံးတယ်ပြိမာပါလဲကမ္မဝကမ္မဝကြတဲ့အခါမှာကမ္မဘဝဆိုတာလည်းပဲစေတနာပဲနောက်တော့သင်္ခါရဆိုတာလည်းစေတနာစေတနာနဲ့ပတ်သက်ရင်ဖျားရှင်ကတော့စေတနာဘိက္ခွေကမ္မဝရမိဘိက္ခွေရန်တို့စေတနာစေတနာကိုပဲနဲ့ကမ္မကံဟူ၍ဝရမိငါပြေဟောတော်မူတဲ့စေတနာဆိုတဲ့အမိနဲ့ကံဆိုတဲ့အမိသည်အတူတူပဲဒါကြောင့်ကမ္မဘဝရတရားကောင်းတဲ့စေတနာသင်္ခါရရတရားကောင်းတဲ့စေတနာတွေကလုံးကံတရားကြီးဖြစ်သည့်အတွက်ကြောင့်ဒီပြစ္ဆာသဘောအင်္ဂါထဲမှာပါတဲ့ကာမဘဝနဲ့သင်္ခါရကိုပါဝနဲ့သွားတော့ကာမဝအနေနဲ့သွားတယ်။ကြံတဲ့ဝိညာဏယုတ်ဆိုင်သော၈ပါးတွေကြည့်လိုက်တဲ့အခါမှာအကောင်လုံးဟာအကျိုးတရားတွေကြီးဖြစ်တည်တွေ့ကြောင့်ဒီအကျိုးတရား၈ပါးကိုပါဠိမှာဝိပါကဆိုတာပါဠိဟလဆိုတဲ့ပါဠိတွေကအကောင်လုံးပါတယ်အကျိုးဆိုတဲ့အနေကိုခေါ်တယ်နော်။ဒါကြောင့်စိတ်ထဲမှာကြည့်ဝိပါစိတ်မှန်သမျှသည်အကျိုးဒါကြောင့်အကျိုးတရား၈ပါးအနေနဲ့သုံးထားသည်ကြာသူကပါလဲဝိပါကဝဒါကိုပါဠိတော်ကလာတာကဝိဇ္ဇာတနုပါရဏာစာကိလေသာဝတ္တကမ္မဘဝသင်္ခါရဘဝကရေသာသင်္ခါရစာကမ္မဝတ္တဥပဘဝတိဘဝသင်္ခါရဘဝကရေသာဝါသေသာဥပဝတ္တိဒီနေဝတ္တနေပါဠိကတော့ဒီတိုင်းလာတယ်အဲ့ဒါမြန်မာပြန်ထားတာဘာမှနည်းနည်းနေနေမဟုတ်ဘူးเนาะပါဠိကျထားတဲ့ပုဂ္ဂိုလ်ဆိုရင်သိကောင်းလာတာဒီကကဲဟိုဘက်သွားရအောင်ဝမျက်မူလနှစ်ပါးဒီဖတ်ကြစမ်းပါအပိုင်းနားထောင်ခြင်းလို့ဒီပရိစ္ဆာသုံးပါအင်္ဂါအားလုံးတွေကိုပေါင်းအစိုက်အစိုက်လုပ်တဲ့အခါမှာခြေပိုင်ပုပ္ပန္ဒဆေနောက်ပိုင်အပန္ဒဆေပုပ္ပန္ဒဆေနဲ့အဝိဇ္ဇာသံဃာဝိညာဏယောသနာဖန္တာဝေဒနာရှိပဲကဘာလို့ခေါ်တော့ပုပ္ပန္ဒဆက်နောက်ကတဏឧបနာဘဝဇာတိဇရာမရဏကဘာလို့ခေါ်တယ်နောက်ပိုင်းဆက်အဲ့ဒီနေ့မှာရှိပဲဤအစဘသူမူလသည်ဘသူအဝိဇ္ဇာနောက်ပိုင်းဤအစမူလသည်တဏဒါကိုကြည့်ပြီးတော့အောက်မှာပါဠိထဲမှာပုပ္ပန္ဒတအဝိဇ္ဇာမူလအပရန္ဒတတဏမူလတိအဟဝိဇ္ဇာနာနာဝတိနာတွေ့မူလနေအဝိဇ္ဇာအဝိဇ္ဇာဆိုတဲ့မောဟသည်ပုပ္ပန္ဒတအဝိဇ္ဇာသင်္ခါရဝိညာဏယုတ်တလနာဖတ်တဝေဒနာဟူသောရှိပဲဆက်ဤမူလအကြောင်းတရားမူလဖြစ်တဏ္ဏတဏ္ဏဆိုတဲ့လောဘကအပရန္တတတဏ္ဏဥပါဏဘဝဇာတိဇာရမရဏဆိုတဲ့၅ပါးသောအပရန္တစိတ်မူလအတ္တကမူလပရာဏတိဣတိဣမအတ္တံဤနဲ့တပြုကိုတတ်သိတုံပြခြင်းကအဝိဇ္ဇာတဏ္ဏဝသိဏတွေ့မူလနိတိအဝိဇ္ဇာတဏ္ဏဝသိဏတွေ့မူလနိဟု၍အာဇိယောဒီကယောဆရာသည်အာဟမိတော်မူ၏ဟုတ်လားသို့မဟုတ်အာဇိယောအရှင်ရတို့သာဆရာသည်အာဟမိတော်မူ၏ဒီပါဠိကြည့်ပြီးတော့ရေးထားတာတခြားမဟုတ်ဘူး။ကဲအောက်ကတိုင်တာထုံနဲ့ပြီးသွားပါပြီ။ဆက်ဖတ်လိုက်ပါတော့ပရိစ္ဆသမုပ္ပတ္တန္တရာဆေရဟလေဘော သန္တရာဆက်လေးကြီးရတဲ့ဘုရား gain နောက်ထပ်သန္တရာဆက်ပြတ်ပုံလေးကိုအတူကောက်ဆက်ဖတ်စာရှိတဲ့တဲ့မြန်မာပြန်ထားတယ်တန်နေလို့ရှိရင်မိုးကုန်ဆရာတို့ကြီးရဲ့ဆဲဝိုင်းဟာနဲ့အခုပရိသတ်သူပါနဲ့ပတ်သက်ပြီးစာမျက်နှာဘယ်လောက်ရှိမှမသိဘူးစင်ရတာ30တော့ကြုံမိထင်တယ်ဟာလားအဲ့ဒါနှစ်ခုတွေးပြီးတော့စာအုပ်ချုပ်ထားရင်တော့ပရိသတ်သူပါသင်တာဖွင့်ရတာပို့ပြီးတော့လွေသွားတာပေါ့နောက်တစ်ချိန်အခါခွင့်ကြုံရင်အခုဒါအကျဉ်းနေနဲ့ပို့ရှားသွားတာပကြယ်နေနဲ့ပြန်ပြီးပို့ရှားလို့ပို့ကောင်းသွားတာပေါ့နော်ဒါမဲ့ဒီဘက်လေးလှစ်မှာမဟုတ်ဘူးကြံတယ်အများကြီးကြံသေးတယ်ဦးဇင်းတို့မှာဟုတ်လားပထမနေ့ကိုရောက်မရောက်သေးဘူးဖြစ်နေတယ်ပထမနေ့တပြည့်စစ်နှစ်ပြည့်စစ်လောက်တော့မြည်ပြသွားမယ်အရှင်မရဘူးဟုတ်ပါမှာကမ္မထမကြံသေးတယ်နောက်တရှင်ဟုတ်လားအခုဥစဉ်ကိုပေရှင်းတော့ဝင်လိုက်တာ၃နိုင်ခွဲလာဝင်လိုက်တာဟမ်မဟုတ်ဘူးဒီဒီဟိုစားထိုင်တာနိုင်ဝတ်ရှိသေးတယ်မလားဟမ်အဲ့တော့မရှိပါသေးတယ်နော်ဟုတ်တော့ဥစဉ်ကတမိနေဆိုဒီပြည်သက်ကြောက်နေကြတယ်နော်၅မိနစ်ဆိုဘောကြောက်လာကြတယ်မကြောက်ပါနဲ့ကြောက်နေကြောက်အောင်မဟုတ်ဘူးကလျာဏမိတ်ကောင်ဆွေကောင်ကိုရရင်အလုံးပန္နရာပန္နရာနောက်ကိစ္စပြီးသွားတယ်ဟုတ်လားမကြောက်နဲ့ဟုတ်လားကဲဟောဆရာအောင်တော့ဇာမျက်နှာ50ဟာလာရွှေရုဇာမျက်နှာရောက်ပြီပေါ့50ကဲဆက်ပါလိုက်ဆရာမအောင်အဝိဇ္ဇာကြီးအကြောင်းရင်เตตะเมวะสามูลานะนิโรธินะนิโรสติสรามรณมุสสายาปิลิฏานะมะไบนะตออาทวานันตมุปปาทาอวิสสาสะโพธิติปาลีกะละเดอาทวานันตมุปปาทาเอดิอาทวะเตยะเดผิโพชิญญาอวิสสาสะโพธิอวิสสาโซราเดผิโพยละเดปีนาวัตตามาบันดาเมสิวันบารองเตบุมกะมนาติกันปริสะตมุปปาโดติปะทะเปติมหามุนีญัสสาภิยาปริสะตมุปปาติโลจีโฮเกเดဒီလိုကြေဟောတာလမ်းညွှန်ဝေပေးနိုင်မယ်အချင်းမပြောနိုင်သေးဘူးအရှင်မရလို့ကဲဥစဉ်တော့ဒီမှာအမှာပရိသန်တော်ဘာဘာဝဆင်အင်္ဂါကာလဆိုဇင်ရဆိုအချင်းပြောနိုင်လို့မရအခုလုံးပါသွားပြီကိုယ့်ကပြန်ပြီးလေ့လာကြည့်နော်အဲ့ဒီဇင်ရကိုကြော်လိုက်ကြမယ်တရားဖက်ပြောက်သွားတော့ပထမနေ့ကဲပစ္စည်းပိုင်းဆိုတဲ့အကြောင်းရာသီနော်ပရိသန်တော်ဘာနေ့ပထမနေ့ဖြင့်ကြည့်ပြောထားတာလောကကြီးမှာပရိသန်တော်ဘာနေ့နဲ့ပထမနေ့ကိုသဘောမပေါက်လို့ရှိရင်ရှိသမျှသောအရာအလုံးဟာတကုတ်ကြီးလာပါတဲ့ဆိုတဲ့ဣတရဏိမာနဗျာမဘိသနောစရှိတဲ့ထာဝရဘုရားသခင်စရှိတဲ့ဒီပုဂ္ဂိုလ်တွေကဖန်ဆင်းရှင်တွေပဲလို့ဒီလိုသတ်မှတ်ထားကြမယ်တကယ်ကအဲ့လိုမဟုတ်ဘူးအကြောင်းနဲ့ကျိုးဆက်စပ်ပြီးဖြစ်ပေါ်နေတဲ့အရာတွေကြီးပဲအဲ့ဒါကိုမြင်အောင်ထဲအောင်အကြောင်းကျိုးဆက်စပ်ပြီးတော့ပြဆိုတဲ့ပရိသတ်သုပ္ပတ္တိနဲ့တစ်မျိုးအကြောင်းအကျိုးပစ္စယသတ္တိ၃မျိုးဖြင့်ဆက်စပ်ပြဆိုထားသောပဋ္ဌာန်းနဲ့တစ်မျိုးအဲ့ဒီပရိသတ်သုပ္ပတ္တိရောပဋ္ဌာန်းနဲ့ရော၂မျိုးလုံးကိုပြဆိုထားတဲ့အပိုင်းကိုပစ္စည်းပိုင်းတော့ခေါ်တယ်အခုဦးဇင်းတော့တင်ခဲ့တဲ့အပိုင်းဒီပါပိုင်းရှိတယ်တော့ပရိသတ်သောပပစ္စည်းပဲရှိတယ်ပဋ္ဌာန်းပစ္စည်းကြံသေးတယ်ဟုတ်လားပဋ္ဌာန်းပစ္စည်းကြံသေးတယ်အဲအလုံးကြီးတို့ဖတ်ကြပါပဋ္ဌာန်းနေ